ရွေးကောက်ပွဲမဲရလက်တွေကတော့အကုန်လုံးမထွက်သေးပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကအစိုးရဖွဲ့ဖို့အလားအလာကောင်းနေပါတယ်ခင်ဗျာ NLD အစိုးရဖွဲ့နိုင်ရင်တိုင်းသားတွေရဲ့မျှော်လင့်ချက်ကဘာများဖြစ်မလဲခင်ဗျာ
အေးကျွန်တော်တို့မျှော်လင့်ချက်ကတော့ NLD နင်းနေပေါ့နော်ကျွန်တော်တို့တိုင်းရင်းသားတွေနဲ့အများကြီးကိုနှိစပ်နေပါတယ်ဟုတ်ဒီ90ရွေးကောက်ပွဲမတိုင်ခင်ကတည်းကသူတို့ကဟိုမှာဒီတွင်မှာရှိတဲ့ UNA နဲ့ပေါ့ဗျာဟိုတုန်းကတော့အေးကိုယ်တော်ကတော့ UNA နာမည်တော့မဟုတ်ဘူးပါဗျာတိုင်းသားတွေနဲ့ပူးပေါင်းလှုပ်ဆောင်ခဲ့တယ်နောက်ပါလဲ CRPP ဆိုပြီးတော့မှလည်းဖွဲ့စည်းခဲ့တယ်ကျွန်တော်တို့ UNFC အနေနဲ့လည်းเนาะဒီတွင်းကိုဝင်ပြီးတော့ဟိုဆွေးနွေးနေဆွေးနွေးနေတဲ့ကာလမှာတောင်ဆန်းစုကြည်နဲ့မကြာတွေ့ဆုံနေခဲ့ဘူးပါလေတခြားဘက်တွေနဲ့လည်းအတီးတန်းလည်းတွေ့ဆုံခဲ့ဘူးပါလေ NLD အနေနဲ့ကတစ်ဖက်ကပြန်ကြည့်မယ်ဆိုရင်တောင်ဆန်းစုကြည်အနေနဲ့ပေါ့လေဟိုဘူဂျုံအောင်ဆန်းရဲ့ပင်လုံစာချုပ်မှာသဘောတူညီခဲ့တဲ့ဟာတွေကိုလည်းသူကောင်းနားလည်ပါတယ်။ဖေရဲ့ဒီလှုပ်ဆောင်ခဲ့မှုတွေကိုလည်းသူအနေနဲ့ပေါ့လေတစ်ဖက်ကတော့ထိန်းသိမ်းဖို့လည်းလိုမှာဖြစ်ပါတယ်။သူရဲ့လက်ရှိအနေထားလည်းဒီတိုင်းသားစီလုံးညီညွတ်ကြီးကိုဒီမှာပြင်ဆင်ရင်ဒါကျွန်တော်နိုင်ငံမအေးချမ်းမှုဆိုတဲ့ဟာကိုလည်းသူနားလည်တယ်။ဒါကြောင့်ကနေ့အနေထားမှာနော်တဖက်ကအရင်ကအစိုးရတွေကအစ်အာဏာရှင်စနစ်ကိုထိန်းသိမ်းလို့တယ်တဖက်ကလည်းပြောမစုံတော့ကျွန်တော်တို့တိုင်းသားတွေဘက်ကမြင်တာကတော့မဟာလူမျိုးကြီးဝါဒကိုနည်းနည်းထိန်းသိမ်းလို့တယ်ဆိုတဲ့အနေအထားမျိုးမှာပြင်ဖို့မလွယ်ဘူးပေါ့ဗျာအခုကတော့တောင်ဆန်းစုကြည်နေတဲ့ဓာတ်တွေကိုလိုအပ်မှုအနေနဲ့ပြင်ဆင်ဖို့ဆိုတဲ့အနေအထားမှာသူကတော့အများကြီးကိုလာလာကောင်းလာလိမ့်မယ်လို့တော့မြင်ပါတယ်
ယူကဝေဘီတရနေ့အတွင်းမှာပဲရှမ်းမြောက် SSPB နဲ့အစိုးရတက်မတော်တိုက်ပွဲတွေဖြစ်ခဲ့ပါတယ်ခင်ဗျ။ဒါတွေကိုအစိုးရအသစ်လက်ထက်မှာဘလို့ကန်သွင်းတင်တယ်လို့ဆရာဦးနိုင်ရသာမြင်ပါလဲခင်ဗျ
။ကျွန်တော်တို့ကြီးညာချက်မှလည်းပြောပါတယ်။စီရင်နီးနဲ့ဖြည့်ရှင်းနေတဲ့ပုံစံကကျွန်တော်တို့တိုင်းသားစီလုံးညွှန်ရေးကိုတိဆောက်တဲ့နေရာမှာအနှောက်အယှက်ခက်ခဲတယ်တောင်ဖြစ်နိုင်ပါလေ။ဒါတွေကိုတော့အလျှော့ချဖို့လိုပါတယ်။အတတ်နိုင်ဆုံးဒီတိကတ်တိုက်ခိုက်မှုတွေကိုရက်စဲပြီးတော့ကျွန်တော်တို့ကတော့နိုင်ငံရေးနည်းရဖြည့်ရှင်းနိုင်ဖို့ကိုကျွန်တော်ဥစ္စာပေးဖို့လိုပါတယ်။အဲ့ဒါလို့ဖြည့်ရှင်းနိုင်မှလည်းပို့ပြီးတော့ကျူးရှိမယ်။ဟို NLD နေနဲ့ပေါ့ဗျာအစိုးရအသစ်ဖွဲ့နိုင်ပြီးတဲ့နောက်ပိုင်းမှာဒီကိစ္စကိုပို့ပြီးတော့ဥစ္စာပေးလိုက်မယ်လို့တော့မြင်တယ
်။တကယ်လို့ NLD အစိုးရဖွဲ့ဖြစ်လာရင်တိုင်းသားတွေနဲ့ပတ်သက်ပြီးတော့ဘာလို့အရင်ဆုံးလှုပ်တင်တယ်လို့ဆရာဦးနိုင်ရသာအကြံပေးခြင်းလဲခင်ဗျ။အ
ေးကျွန်တော်တို့အကြံပေးထားတာကတော့ကျွန်တော်တို့အဓိကလှုပ်ဖို့လိုအပ်နေတဲ့ကိစ္စကတော့ကျွန်တော်တို့ဟိုကြည်ညာချက်ထက်မှလည်းပြောထားပါတယ်နော်။အဓိကအဖြစ်ကတော့ဒီတိုင်းပြည်မှာဖြစ်ရှိနေတဲ့ဒီပြည်သွင်းစစ်နှစ်90နီးပါးကိုအမြန်ရက်ရက်တအောင်လုပ်ပြီးတော့မှနိုင်ငံရေးနည်းရဖြည့်ရှင်းဖို့ကိုဒါကတော့အဓိကလှုပ်ဆောင်ဖို့လိုတယ်ဒါကိုမလုပ်နိုင်ရင်ကျန်တဲ့ကိစ္စတွေကလည်းလုပ်ဖို့လွယ်မှာမဟုတ်ဘူးအဲ့ဒါတစ်ဖက်ကအဲ့ဒါလုပ်နေရင်းနဲ့တစ်ဖက်ကလည်း2008ဖွဲ့စည်းပုံကိုလည်းပြန်ရမယ်နောက်ကျွန်တော်နိုင်ငံချီနေနဲ့ကိုက်ညီတဲ့ဒီမိုကရေစီခွင့်ရလပြပါရှိရမယ်မြို့သားတန်းတူရလရှိရမယ်ကိုပိုင်တပ်ထမ်းခွင့်လည်းရှိရမယ်ဆိုတဲ့အနေထားရပါတော့ကျွန်တော်အလုံးဒီညွန်မှန်းထားတဲ့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုကိုအများဆုံးကောင်တယ်ဖော်နိုင်ဖို့ဒါတွေကတော့မလုပ်မဖြစ်ဒါအရေးကြီးဆုံးလုပ်ငန်းတွေလို့ပဲကျွန်တော်မြင်ပါတယ်အဲ့ဒါကိုလည်းကျွန်တော်တို့ဆူတည်ထားပါတယ်
တော်တမရဦးသိန်းစင်အစိုးရလက်ထက်မှာတိုင်းသားဒေသတွေမှာအထူးသဖြင့်ပေါ့လေဆရာရယ်ကချင်းပြည်နယ်မှာထိုးစစ်မဆင်ဖို့အတွက်တက်မတော်ကိုပြောခဲ့တာတွေရှိပါတယ်ခင်ဗျဒါပေမဲ့တိုက်ပွဲတွေကတော့ဆက်ဖြစ်ခဲ့ပါတယ်တက်မတော်က NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်မှာတော့သူ့ရဲ့အမိန့်ကိုလိုက်နာနိုင်မယ်လို့ထင်လားခင်ဗျဘာလို့များအခက်ခဲရှိမလဲခင်ဗျအ
ေးဒါကတော့အတိအကျတော့ပြောလို့မရသေးဘူးဒါပေမဲ့အစိုးရပြောင်းလဲသွားတဲ့အခါကျတော့နော်အတွေ့အော်တွေနဲ့ပတ်ဝန်းကျင်တွေရဲ့တွန်းအားကြောင့်ဒါကတော့ပြောင်းလဲဖို့အလားလားတော့ရှိမှာပဲလို့ကျွန်တော်တို့ကတော့မြင်ပါတယ်တဲ့လို့ပြင်နိုင်တဲ့နီးလန်းကိုလည်းရှာရမယ်မပြင်နိုင်တော့ဒါဘယ်လိုမှရှိသူ့လိုမရဘူးလေဒါကိုဒီအစိုးရဘိုင်းနဲ့ဒီပြည်သူတွေရဲ့တောင်းဆိုမှုအရပေါ့နော်ဒါတော့စစ်တပ်ကလည်းဒါလက်ခံလာလိမ့်မယ်လို့တော့အဲ့လိုယုံကြည်တယ
်။ဟုတ်ကဲ့အာနော်လွှဲပြောင်းမှုကလည်းဆရာရဲ့နောက်နှစ် match လဧပြီလတော့မှဖြစ်မှာပေါ့ခလေအခြားသားအစိုးရအာနော်လွှဲပြောင်းမှုကချုံးမှုနိုင်မှာမလားခင်ဗ
ျချုံးမှုလိမ့်မယ်လို့တော့ယုံကြည်တယ်။ဘာကြောင့်လဲဆိုတော့နော်90ခုရွေးကောက်ပွဲတုန်းကအဲ့လို NLD ကနိုင်လိုက်တဲ့အပေါ်မှာအာဏာမဆွဲပြောင်းခဲ့ဘူးအဲ့ဒီအတွက်ပြည်သူတွေကရောနိုင်ငံတကာရောတော်တော်လေးကိုစန့်ကျင်တာကိုခံရတယ် PR ပေးတာကိုခံရတယ်ဒီကနေ့အနေထားမှာဒါမျိုးထပ်လုပ်ရင်အဲ့ဒီဒီအာဏာရထားတဲ့လူတွေအပေါ်မှာပေါ့ဗျာအဓိကစစ်တပ်ပေါ်မှာပေါ့ဗျာနော်စစ်တပ်နဲ့အပေါင်းပါဒီကြက်ခိုင်ဖွံ့ဖြိုးပါတီကိုပေါ့ဗျာနော်အဲ့ဒီကောင်းဆောင်တွေကိုအပေါ်မှာပြည်သူတွေနဲ့နိုင်ငံတကာပူပြီးတော့စန့်ကျင်လာလိမ့်မယ်အဲ့တော့အဲ့ဒီတမိုင်းတို့တမိုင်းကိုပို့ပြီးတော့မှ အဆုံးသင့်ဖြစ်စေတဲ့ကိစ္စမျိုးကိုတော့တို့လုံးလိုက်မယ်လို့တော့ကျွန်တော်မထင်ဘူးယ
အပြစ်ကရစိလက်မှတ်ရေးထိုးဖို့ဟာကျတော့ UNSC တို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘယ်လိုများရှေ့ဆက်ကြိုးစားသွားဖို့ရှိလဲခင်ဗျာ
အေးကျွန်တော်တို့ကဒီလက်ရှိအစိုးရနဲ့ကလည်းဒါအချိန်ရရတယ်လို့ဆက်လက်ကြိုးစားသွားမယ်နောက်တက်လာမဲ့ဒီအစိုးရတက်နဲ့လည်းပေါ်ကြိုးစားသွားမယ်လို့တော့ကျွန်တော်တို့ညံမှန်းသားပါတယ
်ယူကဘွဲမှာကျွန်တော်တိုင်းရင်းသားဒေသတွေမှာမွန်တို့ကရင်တို့ကချင်တို့မှာလည်း NLD ပါတီကအများစုအနိုင်ရသွားတယ်ပေါ့လေတိုင်းရင်းသားပါတီကဒီဘွဲမှာတော့အနိုင်မရလိုက်ဘူးပေါ့ဗျာဒါရီယောဖရီပြောင်းလို့တိဆောက်ရမှာတွတ်တော်အတွင်းမှာတိုင်းရင်းသားတွေအတန်ဦးကြေကြေလောင်လောင်ကြားဖို့ကြေညွန်နေသွားရလို့များထင်လားဆရာဘယ်လိုများသုံးသက်လဲ
ဒီလိုပါတစ်ဖက်ကတိုင်းသားတွေဘက်ကရွေးချယ်ခံမှုအရင်တည်းနဲ့တော့ဗောဗျာနော်တဘောကတော့အဲ့လိုနေတာဖြစ်သွားတဲ့ဆိုတဲ့ဟာမှာလည်းတက်ဆိုင်ရာသူတို့အနေနဲ့အားနဲ့ချက်ရှိတယ်သူတို့လူမျိုးစုတွေမှာဥမာမော်မဖြစ်ဖြစ်ကေမဖြစ်ဖြစ်ဗောဗျာဝင်ပြိုင်တဲ့နိုင်ငံရေးပါတီကအများကြီးဖြစ်နေတယ
်တ
ကယ်လို့အဖွဲ့ထက်ဆိုရင်ဒီထက်အများကြီးထောက်ခံမှုရမယ်အခုကတော့မဲလေကိုယ်လေးကုန်တော့ဗောဗျာအဲ့လိုကိုချင်းချင်းပြိုင်တဲ့သဘောမျိုးတွေဖြစ်တော့နောက်ဆုံးတော့ဒါအဲ့ဒီအရှုံးနဲ့ရင်ဆိုင်ရတာဗောဗျာဒါကတော့သင်္ကန်းဆိုင်ယူရှာပဲလို့ကျွန်တော်တော့အဲ့လိုပြောရမယ်နောက်ဒါကတော့ပထမအရှိအနေနဲ့ဗောလေခဏအနေထားမှာလူသူတွေကလည်းဩတက်မတော်ကနေအာနာကိုသွားမှုထားတဲ့စနစ်ကိုပြောင်းဖို့ကိုအဓိကထားပြီးတော့မှနည်းနည်းဒီအားပေးကြတာလည်းရှိတယ်နောက်တစ်ဆင့်နောက်တစ်ချိန်မှာဆိုရင်လာမယ့်2020မှာဆိုရင်တကယ်လို့ဒီမိုကရေစီအသွင်ပေါ်လာပြီဗောဗျာနောက်တစ်ချိန်ကတော့ဒါကတော့တိုင်းသားတွေအခွင့်အရေးအဲ့ဒါကိုအဓိကထားပြီးတော့ပေါ်ရမယ့်အနေထားမျိုးဆိုရင်ဒါကတော့ယူကောက်ပွဲအသွင်ကတမျိုးပြောင်းလာနိုင်တယ်လို့ကျွန်တော်အဲ့လိုခံမှန်ပါလေ
ခုဒေါ်သစုကြည်ကမီဒီယာနဲ့တွေ့ဆုံရမှာပြောထားတာကဥအောင်မင်းတို့သူကဖွေအကောင့်တွေပေါ်ခဲ့တယ်ဒီ NCA စာချုပ်နဲ့ပတ်သက်ပြီးတော့ကောင်းတာရေးယူပြီးတော့တချို့အချက်လေးလိုအပ်တာရေးဖြည့်ဆည်းသွားမယ်လို့လည်းပြောပါတယ်ခင်ဗျာဒါနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဘာတွေများလိုအပ်ချက်တွေရှိလဲဘာတွေများဖြည့်ဆည်းဖို့တင့်တယ်လို့ဆရာတန်းသာခေါင်းဆောင်တယောက်အနေနဲ့ပြောချင်တယ်ခင်ဗျာ
ကောင်းပါတယ်သူတလို့အတိမတ်ပြုတဲ့အပေါ်မှာလည်းဒါကတော့ကျွန်တော်ဝမ်းသာပါတယ်ကျွန်တော်တို့လည်းအချိန်အများကြီးပေးပြီးတော့ညှိနှိုင်းခဲ့တဲ့ကိစ္စလေဒါကတော့ဖြစ်နိုင်ဆုံးကိစ္စပေါ့တစ်ဖက်ကတော့ဖြည့်ဆည်းရမယ့်ကိစ္စကတော့နော်ထင်ထင်ရှားရှားပေါ့ဗျာအဲ့ဒါလည်းနဲ့ကံအဖွဲ့ရှိတယ်အလုံးပါဝင်ဖို့ကတော့အရေးကြီးတယ်ဒါကတော့အခုရတဲ့ရှစ်ဖွဲ့နဲ့ပဲလှုပ်လိုက်တဲ့အနေထားမျိုးကတော့ဒါခုတည်းတဲ့တနိုင်ငံလုံးအေးချမ်းတာယာဖို့ဆိုတဲ့ဟာတော့ဘလို့မှအလုပ်ဖြစ်နိုင်မှာမဟုတ်ဘူးဒါကတော့အဓိကပြင်ဆင်ရမယ့်ကိစ္စပါ
ဆရာဦးနိုင်တာ RFA ကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ်